ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကဒုက္ခသည်စခန်းတွင်မှနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေတဲကပထမဆုံးအုံအနေနဲ့ကလေးငယ်1000တို့ဟာမြန်မာကျောင်းသုံးသင်ယူညွှန်တန်းနဲ့တင်ကြားဖို့စီရင်ပေးသွင်းထားပြီဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ်2023ခုနှစ်ရောက်မှာတော့ကျောင်းနေအရွယ်ကလေးငယ်အလုံးကိုမြန်မာသင်ယူညွှန်တန်းနဲ့သင်ကြားနိုင်ဖို့ထိ UNICEF ကရည်မှန်းထားပါတယ်။ကလေးငယ်တွေဌာနရင်းမြန်မာနိုင်ငံကိုပြန်နိုင်ရေးအတွက်လဲအထောက်အကူဖြစ်စေမယ်လို့ UNICEF ကပြောပါတယ်။2021ခုနှစ်နိုဝင်ဘာလမှာ UNICEF နဲ့မိတ်ဖက်တွေစတင်ခဲ့တဲ့မြန်မာသင်ယူညွှန်တန်းအစီအစဉ်ဟာဆိုရင်ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေပညာသင်ကြားခွင့်အခွင့်အရေးရရှိရေးအတွက်အရေးကြီးတဲ့လုပ်ငန်းတစ်ခုလည်းဖြစ်တယ်လို့ကြေညာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံတွင်2019ခုနှစ်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေထဲမှာကျောင်းနေအရွယ်ကလေးငယ်၄သိန်းကျော်ရှိနေပြီးခန့်မှန်းခြေကလေးငယ်၃သိန်းလောက်ကတော့ UNICEF နဲ့မိတ်ဖက်တွေဖွင့်ထားတဲ့သင်ကြားရေးဌာန3400မှာတက်ရောက်နေကြကြောင်းလဲဖော်ပြထားပါတယ်ရှင်။